မြန်မာနိုင်ငံမှာဒီမိုကရေစီနီးကျတဲ့ဖွဲ့စည်းပုံတစ်ရပ်ကိုပြင်ဆင်ရေးဆွဲနိုင်ပြီးတဲ့အချိန်ကြမှာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ပြင်းပြနိုင်မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစင်ကာပူနိုင်ငံမူဝါဒဆိုင်ရာဟောပြောပွဲမှာပြောဆိုသွားပါတယ်။မြန်မာအသွင်ကူးပြောင်းရေးမှာအဓိကရင်ဆိုင်နေရတဲ့အချက်အလက်တစ်ခုဖြစ်တဲ့ရခိုင်ပြည်ပခါဟာလည်းအချမ်းဖက်ဝါရဇွဲလုပ်ရဟာကနဦးအကြောင်းတရားဖြစ်တယ်လို့အပြစ်တင်ခဲ့ပါတယ်။စင်ကာပူနိုင်ငံအရှိတောင်အာရှလေလာရေးသုတေသနဌာန ISEAS ကကြီးမှုလုပ်တဲ့ပွဲမှာမြန်မာနိုင်ငံအသွင်ကူးပြောင်းရေးနဲ့စိန်ခေါ်ချက်တွေနဲ့ရှေ့အလားအလားမူဝါဒဆိုင်ရာဟောပြောချက်ကိုဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီမိန့်ခွန်းကောက်နှုတ်ချက်တွေကိုကိုသားညုံကပြောပြပေးမှာပါရှင်
။မူဝါဒဆိုင်ရာဒီမိန့်ခွန်းထဲမှာတော့လက်ရှိမြန်မာနိုင်ငံရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်တဲ့ညီညာရေးလုပ်ငန်းစဉ်နဲ့နိုင်ငံတကာကနေပြီးတော့ထူးစိတ်ဝင်စားနေတဲ့ရခိုင်ပြည်နယ်အကြက်တဲ့အခြေအနေတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအဓိကထားပြီးတော့ရှင်းပါတယ်။ဒါ့အပြင်မြန်မာစီးပွားရေးရင်းနှီးမြှုပ်နှံမှုအခြေအနေ၊ကျန်းမာရေးပညာရေးလူမှုရေးဆိုင်ရာစင်ခေါ်ချက်တွေနဲ့မြန်မာနိုင်ငံအသွင်ကူးပြောင်းရေးရဲ့နိုင်ငံရေးအရာစင်ခေါ်ချက်တွေကိုလည်းချပြပြောဆိုသွားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားလုပ်မယ်ဆိုပြီးတော့ကြွေးကြော်ပြီးတော့တက်လာတဲ့ NLD ပါတီအနေနဲ့သူ့ဆူရလက်ထက်အတွင်းမှာဖွဲ့စည်းပုံပြင်ရေးဟာအတော်လေးကိုအသာမှိန်ခဲ့တာပါ။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ရဲ့အခုမူဝါဒဆိုင်ရာမိကုံးမှာတော့ဖွဲ့စည်းပုံပြင်ရေးဟာအသွင်ကူးပြောင်းရေးအတွက်အဆုံးဖြတ်ပေးမယ့်လုပ်ငန်းစဉ်ဖြစ်တယ်လို့ပြောသွားပါတယ
်။ Amendments to the Constitution was one of the goals of our government and this is something that we need to mention here because the completion of a democratic
ဖွဲ့စည်းပုံပြင်ဆင်ရေးဟာကျမတို့အစိုးရရဲ့ရည်မှန်းချက်တစ်ရပ်ဖြစ်ပါတယ်။ဒီနေရာမှာတော့ဒါကိုပြန်ပြီးအလေးထားပြောရမှာပါ။ဘာကြောင့်လဲဆိုတော့ကျမတို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်အဆုံးသတ်တဲ့နေရာမှာစစ်မှန်တဲ့ဒီမိုကရေစီနီးကျဖွဲ့စည်းပုံတည်းရဲ့အပြည့်အစုံရေးဆွဲချမှတ်မှုပါဝင်ရမှာဖြစ်ပါတယ်။အခုထိတော့ဒါဖြစ်မလာသေးပါဘူး။ဒီအတွက်ညှိနှိုင်းဆွေးနွေးမှုတွေနဲ့တဖြည်းဖြည်းလှုပ်သွားရမယ်လို့ကျမတို့ရည်မှန်းထားပါတယ်
။နိုင်ငံတကာကနေပြီးတော့အထူးစိတ်ဝင်စားနေတဲ့ရခိုင်မြောက်ပိုင်းပြည်ပခချင်းနီနဲ့ပတ်သက်လို့လည်းလက်ရှိမြန်မာအစိုးရဆောင်ရွက်ချက်တွေကန့်တွယ်ပုံတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောပြီးတော့ဒုက္ခသည်တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပြောပါတယ်။ဒါပြင်ကြမ်းဖက်ဝါရဇွဲလို့ရဟာအခုချိန်ထိကိုအဲ့ဒီဒေသကိုချင်းချောက်နေတယ်လို့ဆိုရတယ
်။ The danger of terrorist activities which was initial cause
ကြမ်းဖက်ဝါရဇွဲလို့ရချင်းချောက်မှုတွေဟာရခိုင်ပြည်နယ်ကလူသားရပ်တည်မှုအကျက်တဲကိုဖြစ်စေခဲ့တဲ့ကနဦးအကြောင်းတရားဖြစ်ပြီးတော့ဒီကနေ့အထိဒီလို့ရကချင်းချောက်မှုအဖြစ်ရှိနေပါတယ်။လူမျိုးရေးဆိုင်ရာဒီစိန်ခေါ်ချက်ကိုမဖြေရှင်းနိုင်သေးသေးတော့လူမျိုးရေးဘာသာရေးအကြမ်းဖက်မှုတွေကရှိနေဦးမှာပါ။ဒီချင်းချောက်မှုဟာမြန်မာနိုင်ငံအတွက်တွေမဟုတ်ပါဘူး။ကျမတို့ဒေသနဲ့နိုင်ငံတကာကိုပါချင်းချောက်မှုတရက်ဖြစ်စေပါတယ်။အကြမ်းဖက်ဝါဒဆွဲလုပ်ရက်တွေကိုဘလို့အကြောင်းတရားနဲ့ပဲဖြစ်ဖြစ်လက်ခံခွင့်လွှတ်လို့မရပါဘူး
။မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့လက်တလောအာရုံစိုက်နေကြတဲ့အထက်မှာရခိုင်အခြေအနေပြီးရင်တော့မြန်မာနိုင်ငံတွင်းကယင်းနှိမ့်နှံ့မှုကိစ္စရဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကသူ့မြင်ပြောပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံဘက်ကပြင်ဆင်ဆောင်ရွက်နေမှုကိုသူကရှင်းပြပါတယ
်။ We want Myanmar to be business friendly
and environment where investors can be.အဆင်ပြေပြေချောချောမွေ့မွေ့နဲ့လုံခြုံစိတ်ချရဖို့သူတို့ရဲ့အကျိုးစီးပွားနဲ့ကျမတို့နိုင်ငံဖွံ့ဖြိုးရေးရည်မှန်းချက်တွေနဲ့ဟန်ချက်ညီဖို့ဆိုတဲ့စီးပွားရေးဝန်ကျင်ကောင်းတစ်ခုဖြစ်ဖို့လိုပါတယ်။နိုင်ငံတွင်းမှာစီးပွားရေးအလေးအထားကောင်းတွေနဲ့စီမံအုပ်ချုပ်မှုကောင်းဖြစ်လာဖို့အတွက်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေ၊စီးပွားရေးကုမ္ပဏီလုပ်ငန်းဥပဒေတွေကိုအသေးအချာပြင်ဆင်ရေးဆွဲထားပြီးဖြစ်ပါတယ်။အဟန့်အတားတွေကိုဖယ်ရှားပြီးတော့လုပ်ငန်းတွေမြန်မြန်ဆန်ဆန်ဖြစ်ဖို့ကိုလည်းဆောင်ရွက်ထားပါတယ်။
ဒါ့အပြင်လက်ရှိအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ဖြစ်တဲ့ညီညာရေးလုပ်ငန်းစဉ်ကိုပြောဆိုတဲ့နေရာမှာနှစ်နှစ်အတွင်းမှာ27ရာစုပင်လုံညီလာခံ3ချိန်ခေါ်ယူခဲ့တဲ့အတွက်အဲ့ဒီမှာတိုးတက်မှုရလဒ်တွေရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာအခက်အခဲတွေရှိနေတာကိုလည်းသူကမငြင်းပါဘူး
။ Serious challenges remain and armed conflicts continue to break out.
တမတော်နဲ့တိုင်းရင်းသားအဖွဲ့တွေကြားမှာရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအချင်းချင်းကြားမှာပါလက်နက်ကိုင်ပဋိပက္ခတွေကဆက်ဖြစ်နေသေးပါပဲ။ဒီစိန်ခေါ်ချက်တွေကိုအမြဲမပြတ်စောင့်ကြည့်သတိပြုနေရပါတယ်။ဒီအတွက်အပြန်လှန်နားလည်မှုတွေနဲ့ညှိနှိုင်းဖြည့်ဆည်းဆောင်ရွက်သွားဖို့ရည်မှန်းထားပါတယ်
။တစ်ချိန်တည်းမှာပဲကျန်းမာရေးပညာရေးလူမှုရေးဆိုင်ရာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့စိန်ခေါ်ချက်တွေကိုချပြခဲ့ပါတယ်။အခုလိုမြန်မာနိုင်ငံကြုံနေရတဲ့အခက်အခဲတွေစိန်ခေါ်ချက်တွေကိုလည်းစင်ကာပူနိုင်ငံအပါအဝင်အာဆီယံတွေအနေနဲ့အနည်းဆက်ဆုံးနားလည်မှုပေးနိုင်မယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းနဲ့မြန်မာလူထုအနေနဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်မဲ့စွမ်းပကားရှိတယ်လို့ယုံကြည်တဲ့အကြောင်းဒေါက်ဆန်းစုကြည်ကသူ့ရဲ့မိကုံးထဲမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ